အစ်စရေးနဲ့ပါလက်စတိုင်းတို့ရုတ်တရက်အပြစ်အခတ်ရစဲပြီးနောက်နှစ်ဖက်လုံးကသူတို့အနိုင်ရတာပါလို့အောင်ပွဲခံကြေညာနေပါတယ်။စတိရကြပြန်လည်တိုက်ခိုက်မှုတွေကိုနှစ်ဖက်အပြစ်အခတ်ရကျင်ညာခဲ့ပြီးနောက်အခုလိုနှစ်ဖက်လုံးကအနိုင်ရကြောင်းအပြိုင်ကြေညာနေကြတာပါ။တခက်တန်တွေဆူညံခဲ့တဲ့ဂါဇာဒေသတစ်ဝိုက်ချက်ချင်းအေးချမ်းသွားတဲ့ပေါ်နိုင်ငံတကာခေါင်းဆောင်တွေကကြိုဆိုနေကြတယ် က်ရှိဒေသခံကစားလူငယ်တွေဟာပါလက်စတိုင်းနဲ့ဟမတ်စ်လန်တွေကိုဝှေ့ယမ်းပြီးတရားလုံးတွေဝေကောက်ဟွန်းနေသည့်မီရှုမိဘတွေဖောက်ကအကြီးအကျယ်ကိုပျော်ရွှင်မြှုပ်တူခဲ့ကြပါတယ်။အစ္စရေးပချံဂျေရုဆလင်နဲ့အသိပိုက်ခံနောက်ဘက်ကမှလည်းအလားတူအောင်ပွဲခံမှုတွေရုတ်တရက်ချင်းချင်းသဲသွားခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကလည်းစစ်စင်ရေးအတွင်းမှာဟမတ်စ်တွေရဲ့ဒုံးကျည်ပြားတွေဥမင်လှန်ကောင်းအပိုင်းတွေဖျက်ဆီးနိုင်ခဲ့ကစစ်သွေးကြွ200ကျော်တုတ်တင်နိုင်ခဲ့တယ်လို့ကြေကျော်ပြောဆိုပါတယ်။ဟမတ်စ်ဘက်ကလည်းသူ့ထက်စီးရေးစီးပွားရေးအင်အားကြီးတဲ့ရန်သူကိုအောင်မြင်စွာခုခံနိုင်ခဲ့ပြီးအပြည့်အစည်းတွေကိုလည်းပြန်ပြင်နေပြီလို့ကြေညာလိုက်ပါတယ်ခင်ဗျ။